NUG အမျိုးသားညီညွတ်ရေးအစိုးရရဲ့တနှစ်ပြည့်နှစ်ပတ်လည်မိန့်ခွန်းမှာစစ်ကောင်စီကတနင်္ဂနွေလုံးကိုမထိန်းချုပ်နိုင်တော့ဘဲ NUG ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကနိုင်ငံရဲ့နေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့ယာယီသမ္မတဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်ဒီပြောကြားချက်နဲ့ပတ်သက်ပြီးမြမအွေသုံးသက်သူတွေရဲ့အမြင်ကဘယ်လိုရှိပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့မြမအွေလေးလာသူဦးတန်းစွန်နိုင်ကစစ်ကောင်စီမထိန်ချုပ်နိုင်ဘူးလို့ပြောခဲ့တဲ့အပေါ်အခုလိုဆက်ရှင်းကြပါလဲ
အခုပြည်သူ့ကုကံရေးစစ်ပွဲကနေပြီးတော့ပြည်သူ့ဒေါ်လာရေးအဆင့်ကုပြောင်းတဲ့နေရာမှာအခြေခံအဖြစ်ကြီးတဲ့အခြေခံမျိုးကိုဝိုင်းဆိုတဲ့ဒဏ္ဍာရီပြောင်းနဲ့လုပ်ကြတာပါအခုကတော့ချင်းပြည်နယ်ဂရင်းနီပြည်နယ်ဒီဒီနေကချင်းပြည်နယ်နဲ့အထူးသဖြင့်ကျွန်တော်တို့စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာပြည်သူ့ခုခံတော်လှန်ရေးလှုပ်ရှားမှုတွေရဲ့ရှေ့ကုန်တွေပြင်းထန်လာတာနဲ့အမျှပြည်သာထင်ရှားတာကသူ့စစ်အင်အားမလုံလောက်မှုကြောင့်ဒေသလိုက်သူ့ပုတ်ချွေမဆုံးမနိုင်တဲ့အနေအထားတွေရှိပါတယ်။
ဒီပေါ်တင်လကမဟာပြူဟာလေးလာရဲ့အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကတော့ဆက်ကျင်တဲ့မြင်ပါတယ
်။မေဂတနိုင်ငံကိုကျွန်တော်တို့ကတတ်မှတ်မဆွေးနိုင်ငံရဲ့အုပ်စုသူဆိုတာရှိမယ်။နိုင်ငံရဲ့ဒီသတ်မှတ်တဲ့အခြေရုပ်မြေတူးဆိုတဲ့ပတ်စံတဲ့ area ရှိနေပါတော့။ဒါဒီနိုင်ငံမှာနေထိုင်တဲ့အပြည့်အစုံရှိနေပါတော့။ဆိုတော့လက်ရှိမှာနိုင်ငံတော်ပြည်အစိုးရကောင်းစီအစိုးရပြီးဒီသုံးချက်လုံးနဲ့ကိုက်ညီရဖြစ်တဲ့လက်ရှိအစိုးရဖြစ်နေတာဆိုတော့ရှင်းရှင်းလင်းလင်းသိတာပဲ။နိုင်ငံတွေမှာလည်းဒါကိုသိရတယ်။ဥပမာပြောအာဆီယံတို့ဘုတ်လုံးမှာကြတော့ဆိုရတယ်။လက်ရှိအစိုးရကအထူးစိတ်ဝါးပြီးအတင်းရှားကြည့်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကတော့လက်ရှိအစိုးရကိုဆက်ညီနေတဲ့အဖွဲ့ရှိတယ်။ဥပမာ PDL လို့ခေါ်မျိုးကဒီဒီကိစ္စနဲ့ရောက်ပိုင်းလို့ဒီစားမျိုးဥမာတရားပြည်မျိုးဒီစားမျိုးဒီနေတဲ့တို့ဒီစားမျိုးဟာတို့အကြမ်းဖက်လုပ်နေတုံးနေရရှိကောင်းရှိပြီမဲ့လို့လက်ရှိနိုင်ငံတော်အုပ်ချုပ်နေတဲ့အစိုးရအနေနဲ့ချုပ်ယုံထားတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်။ဒါပေမဲ့နောက်မြမရေးလေးလာသူဦးရဲချုံကတော့တချို့တို့ကတော့မှန်တယ်လို့ဆိုပါတယ
်။သူပြောတဲ့အခြေအနေပါလက်တွေ့မှာမှန်တဲ့တော့မှန်ပါတယ်။ဘယ်လာလက်နဲ့ကန်အဖွဲ့စည်းတွေအထူးသဖြင့်တော့ energy နဲ့ပူပေါင်းတဲ့KNU တို့ KIA တို့ကြားပြည်နယ်ကတချို့နေရာတွေမှာဒီတန်ရန်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူတွဲပြီးတော့ PDF တွေကအားကောင်းပြီးတော့ဒီငယ်မြေသူတစ်ခင်းတော့ကျေးလက်ဒေသတွေစိုးမိုးလာနိုင်တာပေါ့ပြည်ပြည်သားသားထူကြတာကတကိုင်းတိုင်းထဲမှာပေါ့နော်အဲ့လိုနေရာမျိုးတွေမှာမြို့တွေကိုမသိမ်းနိုင်တော့လဲကျေးလက်တွေမှာသူတို့အားကောင်းနေတယ်ဆိုတာမြေပြင်သတင်းတွေရပြရတယ်သူတစ်ခင်းတော့အဲ့ကုန်းလမ်းတွေမှာတမတော်ကလည်းစစ်ကြောင်းတွေကိုကုန်းလမ်းတိုင်းသွားလို့မရဘူးစစ်ခင်ရေးလုပ်မယ်ဆိုရင်လေကြောင်းကနေပြီးတော့ပဲအမြန်ချစ်တဲ့ထိုးဖောက်ပြီးတော့အမြန်ဆုပ်အဲ့ဒီနီးစနစ်ကျင့်သုံးနေရတာပေါ့ဒီအစိုးရတပ်ကတမတ်ထားတဲ့အရာဆိုရင်တော့ဒါတွေကအညိုရောင်နေမြေပေါ့နော်သူဝင်လိုက်ကိုဝင်လိုက်ပေါ့နော်သူဝင်ကိုထက်ဆိုတဲ့နေရာမျိုးတွေကျွန်တော်တို့အရင်ဘာကပအဖွဲ့တရားတော့ဒါပျောက်ကြားဒေသလို့ခေါ်တာပေါ့
NUG ယာယီသမရဒူဝလာရှိလာကဒေသခံတွေအခုညီနဲ့တချို့အုပ်ချုပ်ရေးဆက်ချပြီးလူလူကိုစစ်ကောင်စီထိန်းချုပ်မှုအောက်ကလွတ်မြောက်လုပ်ပေးမယ်လို့ပြောခဲ့ပါတယ်ဒီပေါ်မှာမြမစစ်တပ်အရာရှိဟောင်းလဲဖြစ်တဲ့ဒေါက်တာနိုင်စေဦးက
ဟိုတချို့ကတော့ဒီတုံးလေးတန်းတည်းကြိုင်ဆောင်ထားတဲ့တမီဝကြမဟုတ်တဲ့တပ်ဖွဲ့ဝင်တွေဟာဟိုဒေသတွေကိုပေါ့နော်ဟိုဒီဒီမှာထိချုပ်ကောင်ထိချုပ်ရနိုင်နေမယ်လို့အိမက်ဒီမကောင်းမင်းနေနိုင်ပါမယ်ဆိုတော့နိုင်ငံမှာကတော့ခင်မင်းနိုင်ငံတက်ရှင်ထားတဲ့အငြင်းတက်မလို့ဆိုတော့ရှင့်ပြည်ပြည်သာဖြစ်ပါတယ်ဆိုတော့ဟိုသူတို့မှာဟိုအမြဲထုတ်ကောင်ထုတ်လို့လာမယ့်အဝေးရှင်းတော်ရှိနိုင်ပေမဲ့လည်းနိုင်ငံတကာနိုင်ငံရဲ့အငြင်းတက်မတရက်ကိုရှင်းနိုင်မှုဆိုတာ27ရာစုဖြစ်မှာဘယ်သူမှမရှင်းနိုင်လို့ဆိုတော့ကျွန်တော်မြင်ပါတယ
်အခုလို NUG ကလွတ်မြောက်ဒေသတွေမှာအုပ်ချုပ်ရေးဆက်ချနေပြီလို့ပြောတဲ့ပေါ်ဦးရထွန်းကလည်
းအခုလောလောဆယ်တော့အုပ်ချုပ်ရေးတွေတက်ဝင်လှုပ်ရှားနေပြီဆိုတဲ့ဟာမျိုးမကြားမိသေးဘူးပေါ့နော်နိုင်ရှင်ပြီးပြောမယ်ဆိုရင်အေတောင်မှတို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုစတင်ဆောင်ရွက်နေပါပြီဆိုပြီးတော့ပြည်သူလူထုထဲမှာဖြစ်တဲ့အမှုခင်းတွေကိုတိုင်တန်းတာတွေကိုတို့စတင်ပြီးပြင်ဆင်ပေးနေတဲ့အကြောင်းတွေနောက်ပြည်သူလူထုကတို့အမိန့်တွေဆိုလို့ရှိရင်လိုက်လာကြတဲ့ဆွေးတင်းတွေအဲ့လိုခံနေကြတာပေါ့နော်ဆိုတော့ဒီ NUG PDF တွေနဲ့ပတ်သက်လို့အဲ့လိုတင်းမျိုးတော့အခုထိကျွန်တော်တော့မတွေ့ရသေးဘူးပေါ့နော်ဒီအုပ်ချုပ်ရေးတို့ကြားစီရေးတို့လုပ်နိုင်နေဆိုတာကလည်းတည်အရာတော်တော်လေးလုံခြုံမှုရှိမှဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒီ NUG ယာယီသမရရဲ့အခုမေကုန်းထဲမှာပဲအရင်တစ်နှစ်တုန်းကတော့နိုင်ငံတကာပညာရှင်တွေကတော်လိုင်းအင်အားစုတွေဘက်ကမြန်မာစစ်တပ်ကိုမနိုင်ဘူးလို့ပြောခဲ့ပေမဲ့အခုတော့စစ်တပ်ဟာတော်လိုင်းအင်အားစုတွေကိုမနိုင်ဘူးလို့ပြောလာတဲ့အပေါ် သူမနိုင်ကိုမနိုင်ဖြစ်နေတာကိုကြားတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ